ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားအစည်းအရုံးရဲ့တပ်တွေဖြစ်တဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ်တွေ KNDO ကရင်မျိုးသားကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဆက်ဖြစ်နေတာပါကရင်မျိုးသားအစည်းအရုံးထိတ်ချုပ်ရာတပ်မအသီးသီးမှာတိုက်ပွဲတွေဖြစ်နေတယ်လို့ဖားပုံခရိုင်တပ်မ9နဲ့ဒူပလာယာခရိုင်တပ်မ6မှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေအသက်9000လောက်ရှိလာပြီးအခုဆိုရင်ကရင်ပြည်နယ်တစ်ခုလုံးမှာစစ်ဘေးရှောင်ဒုက္ခသည်ပေါင်း2000လောက်ရှိတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလိုစောတော်နီးကအခုလိုပြောပါတယ်
။အဲ့ဒါဟိုစားလေနောက်ဖြစ်လာတဲ့ဟိုဟိုစား IDP ရဲ့အစ်စ်က9000လောက်အနည်းဆုံးရှိတယ်ဆိုတော့ညာလည်းပဲကျွန်တော်တို့အဟောင်းတွေလည်းမရပြန်ကုန်မရသေးတဲ့အနေအထားမှာရှိတော့ခင်အားလုံးဒီမှာကြီးလိုက်တဲ့အခါမှာဟိုဥယျာဉ်က2000ဖြစ်မှာရှိတယ်အားလုံးပေါ့အဟောင်းရောအစ်စ်ရော
စစ်တပ်ကအာဏာမသိခင်ကတည်းက KNU ထိန်းချုပ်ရာနယ်မြေတွေထဲမှာစစ်ကောင်စီတပ်တွေကလမ်းတွေဖောက်လုပ်နေတာကြောင့်အိုးအိမ်မဲ့ဒုက္ခသည်တွေရှိနေပြီးစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်အိုးအိမ်မဲ့ပြည်တွင်းစစ်ဘေးရှောင်ဒုက္ခသည်တွေဟာတပ်မဟာအသီးသီးမှရှိနေတယ်လို့လည်းဖလိုစောတော်နီးကပြောပါဗျ။အာ
ဏာမသိခင်မှာကတည်းကကျွန်တော်တို့အဲ့ဒီဟိုစစ်တပ်ကနေပြီးတော့လမ်းဖောက်ဖို့တပ်မဟာတော့ထိုးတော့ထတာလေတပ်မဟာတော့တပ်မဟာလည်းအဲ့ဒီနေရာအိမ်မှာရှိတယ်သူကအဲ့ဒီအဲ့ဒီဟာ5000ကအနည်းဆုံးရှိတယ်5000
ဟုတ်
ကဲ့အနာဘေးကြီးတဲ့နောက်ပိုင်းတိုက်ပွဲကပြီးပြီဖြစ်လာတဲ့အခါသူကြီးတက်မှာငါမအញ្ញန်းဖုတ်ကျဲတော့ပြီးတော့လေလံနေတော့ကြီးအဲ့နောက်ဟိုသူတို့ကတောင်းဝန်းတောင်းဝန်းတတိတိကြီးရဲ့ကဲလာနေဟိုနောက်ဆုံးတက်မှာ6ဝပို့ပြီးတော့ပူးဆက်လာတော့အခုကအဲ့ဒီဒီတက်မှာတစ်ခုတစ်လုံးကအများဆုံးဖြစ်တယ်ဟို9000ဖြစ်ဆိုတာအများဆုံးကဒီတက်မှာ6နဲ့တက်မှာ9ပဲတက်မှာ300ရှိတယ်တက်မဲဟိုသားပေါ့နော်ဟုတ်ကဲ့နော်ဆောင်းနဲ့တောင်းတလောက်မပြောင်းဟိုအဲ့ဒါဟောပြောလို့မပြောင်းတခြားနေရာတွေလည်းရှိတယ်တမတီလက်တက်ခွဲရမ်းစီတော့လည်းသူပြန်ရှိတာအခုကပြန်ရှိလာတယ်အဲ့လိုဘူးတမလေးမှလည်းနည်းနည်းနဲ့ပြန်ထွက်လာတယ်ဒီတက်ခွဲပြန်ဖြစ်တယ်အဲ့လိုမျိုးပေါ့နော
်အခုလိုမျိုးပြည်တွင်းအိုးအိမ်မဲ့စစ်ဘေးရှောင်ဒုက္ခတွေတွေပုံများလာတယ်လို့စစ်ကောင်စီတက်တီနဲ့နေကြောင်တက်တီကလက်နက်ကြီးနဲ့ပစ်တာလေရင်နဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်2022ခုနှစ်ဇန်နဝါရီလတက်လာတဲ့မှာပဲကရင်ပြည်နယ်အတွင်းမှာဒေသခံကြီးရွာသား12ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်မျိုးသားအစည်းအရုံးကဒီရက်ပိုင်းမှာပဲတည်င်းထုတ်ပြန်ထားပါတယ်ရှင်